မြန်မာနိုင်ငံမှာမြေမြုပ်ပိုင်းတွေမပေါက်ကွဲသေးတဲ့ဆီလက်နယ်တွေကြောင့်ထိခိုက်သေးခြင်းမျိုးတွေကြုံတွေ့နေရတဲ့အပေါ်ကုလသမဂ္ဂကလေးများရမွန်ဖွဲ့ UNICEF ကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကမကွေတိုင်းကံကောမြို့နယ်မှာအသက်9နှစ်အရွယ်ယောက်ျားလေးနှစ်ဦးဘုံသီးတွေကိုစော်ကစားရင်းမတော်တဆပေါက်ကွဲပြီးတော့သေဆုံးမှုဖြစ်ခဲ့တဲ့သတင်းထွက်ပေါ်ခဲ့ပြီးတဲ့နောက်တောက်ကြာနေ့မှာ UNICEF ကကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါ။မြန်မာနိုင်ငံမှာမြေမြုပ်ပိုင်းတွေမပေါက်ကွဲသေးတဲ့ဆီလက်နယ်တွေကြောင့်ထိခိုက်သေးကြသူ3ဘုံတစ်ဘုံကျော်ဟာကလေးငယ်တွေဖြစ်တယ်လို့လည်းပြောပါရယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလတဲ့စစ်ကအနာသိမ့်ပြီးတဲ့နောက်ပိုင်းမြေမြုပ်မိုင်းနဲ့မပေါက်ကွဲသေးတဲ့ဆီလက်နယ်ပစ္စည်းတွေကြောင်းကလေး115ဦးထက်မနည်းသေဆုံးသေရရခဲ့ပြီးတော့2022ခုနှစ်ဇန်နဝါရီလကနေဧပြီလအတွင်းသေဆုံးသေရတဲ့ကလေးငယ်က49ဦးထိရှိတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပဋိပက္ခတွေပေါပေါတဲ့အချိန်တွင်မြေမြုပ်မိုင်းနဲ့ဆီလက်နယ်ပစ္စည်းတွေအပါအဝင်ထိခိုက်မှုအများဆုံးကြုံတွေ့ရတာကလည်းကလေးငယ်တွေဖြစ်တယ်လို့လည်းပြောထားပါတယ်။ခနာကိုအရွယ်အစားသေးငယ်တဲ့ကလေးတွေဟာပေါက်ကွဲမှုတန်းကိုပြင်းပြင်းထန်ထန်ခံစားရပြီးတော့အသက်သေဆုံးလာကိုလက်အင်ကချိုတဲ့တာတွေဖြစ်နိုင်ခြင်းပုံများတယ်လို့လည်း UNICEF ကပြောပါတယ်။ကလေးငယ်တွေအပါအဝင်ထိခိုက်သေးခြင်းမှုတွေကြုံတွေ့နေရတဲ့အခြေအနေကိုရှောင်ရှားနိုင်အောင်လို့သက်ဆိုင်သူတွေအားလုံးမြေမြုပ်မိုင်းတွေနဲ့မပေါက်ကွဲသေးတဲ့ဆီလက်နယ်ပစ္စည်းတွေကိုရှင်းလင်းကြဖို့လည်းကြေညာချက်မှတိုက်တွန်းထားပါတယ်။